ချင်းပြည်နယ်မှာစီရေးပတိပက်ကတွေအတွင်အရသားတွေတက်ခံရမှုဖမ်းဆီးခံရမှုတွေပိုများလာနေပါတယ်။မေလ25ရက်နေ့မှာမင်းတပ်မြို့နယ်ပြည်ကျေးရွာကအရသားတဦးတန်ပြားနဲ့ပြစ်တက်ခံရတယ်လို့ဒေသခံတွေကပြောဆိုပါတယ်။ဒီလအတွင်းမင်းတပ်နဲ့တိတိမြို့နယ်ဘက်တွေမှာအရသားတွေကိုချင်းကောက်ွယ်ရေးတပ် CDF နဲ့ဆက်နွယ်နေတယ်ဆိုတဲ့တန်ပြားနဲ့ဖမ်းဆီးတပ်ဖြတ်တာတွေရှိနေတယ်လို့လည်းဆိုပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းချင်းပြည်သူတွေမတရားအသက်ခံရတာ200ကျော်လောက်ရှိနေပြီလို့လဲချင်းလူခွင့်အဖွဲ့တာဝန်ရှိသူတွေကပြောပြပါတယ်ဒီရန်ကုန်ကနေပြပို့ထားတဲ့ဒီသတင်းအကြောင်းအရာကိုတော့ကိုခင်မောင်စိုးမင်းကဆက်ပြောပြပါမယ်
မေလ25ရက်နေ့ကချင်းပြည်နယ်မင်းတပ်မြို့နယ်ပြည်ကျေးရွာမှာပြည်နယ်ကိုစားပြုလက်ဝဲသမားတဦးဖြစ်တဲ့ပူဟာရှိန်အွန်ခေါ်ကိုဟိန်းထိုက်စော်ကိုစစ်ကောင်စီတပ်ကနေပြစ်တက်ခဲ့တယ်လို့မင်းတပ်မြို့ကန်တဦးကပြောပါတယ်
ဒီကအရင်တော့ကတော့ဒီချင်းပြည်နယ်ကိုစားပြီးလက်ပေးကစားတယ်ဒီရိုးရာလက်ပေးတွေထိုးတယ်ပြီးတော့လူကောင်းတယောက်ပါတို့ကတော့ဖန်ပြရဝင်နေတော့လူသားစုစီပြန်ပြီးသွားပြေးတာပေါ့အဲ့ဒါကိုတလန်ကတတိတေးလို့အဲ့အိမ်ကိုစကားစားတယ်အခုတော့သူကအရင်တော့ကနဲ့ခုံကြီးပြီးတဲ့ချိန်မှာစကားစားစကားပြစ်လိုက်တာပေါ့အဲ့နေရာမှာတည်ဆုံသွားတယ်လို့သိရပါတယ်မနေ့ကမနေ့ပိုင်းတော့မှဖြစ်တော့
ကြည့်ကြတဲ့မေလ16ရက်နေ့ကလည်းမင်းတပ်မျိုးကဆယ်ကျော်တဲ့လူငယ်တဦးကိုမကွေးတိုင်းကြောက်ထုမျိုးကိုသွားစင်မှာလမ်းမှာစစ်ကောင်စီတပ်ကဖမ်းဆီးသွားရကနေတပ်ဖြတ်ခံခဲ့ရတယ်လို့အဆိုပါမျိုးကံကပဲဆက်ပြောပါတယ
်။ဒီကလည်းကျွန်တော်တို့အတီးခဲရလူငယ်တဦးပါပဲ။ဒီကတော့အဲ့ဒီကဆက်ဆက်ရှင်တဲ့မျိုးကမင်းတပ်ကိုပြန်ဝင်ပြီးဝင်ပြီးတော့မှသူတို့ကရှိပြီးဆွတ်တာပေါ့။ဒီဘူပေါင်းတပ်ဖွဲ့ကမိုင်းဆွဲတိုက်ခိုက်ကြ။အဲ့ဒီမှာသူတို့ကတော်တော်လေးအထိနာတယ်လို့သိရပါတယ်။အဲ့ဒီဝင်းကျင်မှာရှိနေတဲ့ချင်းအဲ့ဒီမင်းတပ်ကလူငယ်ကစစ်နာပေါ့။ဒီပါတာကြည့်ရတယ်။ဒါနဲ့ပြောတော့အစမစစ်တွေပြတ်သွားတာပေါ့။ပြီးတော့ရရင်နဲ့မှစတလူလူအလိုတတိယရောမြင်းမြင်းကြရတယ်။တတိယလားကျွန်တော်တို့တတိယပြန်ကြရတာတော့သူကအင်တာကျင်းအောင်နေမှာပေါ့နော်။တတိယကိုပြစ်ထားခဲ့တယ်ဆိုတော့
မင်းတပ်မြို့နယ်ဘက်မှာဒေသခံကာကွယ်ရေးအဖွဲ့နဲ့စစ်ကောင်စီတပ်တွေအကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဒေသခံတွေအများအပြားမကွေးတိုင်းကြောက်ထုမြို့နယ်နဲ့ဘေးလွယာဒေသတွေဘက်ကိုတိမ်းရှောင်ခဲ့ကြရပါတယ်။ချင်းပြည်နယ်တိတိမ်မြို့မှာလဲအမဲလိုက်ပြန်လာတဲ့ဆိုင်းဆန်ချေးရွာသားလူငယ်နှစ်ဦးကိုမေလ22ရက်ညနေပိုင်းအိမ်ပြန်လာတဲ့အချိန်မှာစစ်ကောင်စီကင်းလက်အဖွဲ့နဲ့စုံမိရာမှာဖမ်းဆီးတပ်ဖြတ်ခံခဲ့ရတယ်လို့တိတိမ်မြို့ကတဦးကပြောပါတယ်
။သူတို့ခလာရနေ6 9ဝါစီးတဲ့မြို့ပေါ်မှာပဲသူတို့ရှိူဖြတ်သွားတဲ့ကလေးနှစ်ယောက်ဖမ်းပြီးတော့တတ်သွားတာ။သူကဆိုင်းဆန်ရွာသားပေါ့။ဆိုင်းဆန်ရွာဆိုစီးတဲ့နဲ့9မိုင်6မိုင်မိမိလေးပါတကယ်တော့ကူကအမဲလိုက်တာလို့ပြောတယ်ကျွန်တော်တို့ကြီးတီနဲ့တွန်းဆောင်ကြမှာပေါ့21ရက်နေ့နေ့ပိုင်းကတွန်းဆောင်မဲ့မှာမဲလိုက်တာပြန်လာတော့သူတို့အဲ့နေရာကိုဖျက်သွားတာမဟုတ်တော့တက်ကုန်းရှိဖျက်နေတဲ့ချိန်သူတို့ဆိုင်ငယ်မောက်တယ်လို့ပြောတယ်ကလေးတွေကလေတက်ကလေးတွေကသွားထူတော့တနက်ကျထွက်လာတာဒီအမဲလိုက်တဲ့ဒီပူကြီးတနက်ပေါ့ပူကြီးတနက်ထွက်လာတော့သူတို့အဲ့တော့ခေါ်ပေါက်ပေါက်တခါလေးတတ်သွားတယ်လို့ပြောတယ်အလောင်းနဲ့ပြန်မပေး
စစ်ကောင်စီတပ်ကဖမ်းဆီးတပ်ဖြတ်ခဲ့တဲ့လူငယ်တွေကတော့အသက်29နှစ်အရွယ်ပါပောင်စာမောင်းနဲ့အသက်21နှစ်အရွယ်တီးပောင်ဆန်တောင်းတို့ဖြစ်ကြပါတယ်။စစ်တပ်ကနေအာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်ဘက်မှာချင်းကာကွယ်ရေးအဖွဲ့နဲ့ဆက်နွယ်တယ်ဆိုပြီးဆွတ်ဆွဲချက်နဲ့ဖမ်းဆီးတပ်ဖြတ်ခံရတဲ့အခြေအနေကိုတော့ချင်းလူခွင့်ရေးအဖွဲ့ဒုတိယအလုံးမှုဆောင်ဒါရိုက်တာဇာအုတ်ကလန်ကအခုလိုပြောပါတယ်
။ဒီလူမျိုးဖြစ်စဉ်ကညာနေပါပြီ။ချစ်အနာသိင်းဒီနောက်ပိုင်းမှာမတရားတပ်ဖြတ်ခံရတာချင်းပြည်သူစီတူလူထုကနေအယောက်ပေါင်း230ကျော်ပါပြီအခုလည်းမင်းတပ်မျိုးနေမှာပဲချစ်တည်နေမှာပဲချစ်သူတို့စစ်စီမီလောက်တဲ့ချိန်မှာပြည်သူအားလုံးကိုသူတို့ဒီရန်သူတို့တတ်မှတ်ပြီးတော့လုပ်ရည်တည်ပဲဖြစ်ပါရဲ့ဒီလူမျိုးဖြစ်စီနေရဆိုလို့ရှိရင်သူတို့ရှေ့အနာရှင်ဒီစစ်တပ်ရှိနေတဲ့ရွေးတော့ကျွန်တော်ကျွန်တွေ့ရမယ့်ပြဿနာတွေဖြစ်နေရဲအဲ့ဒါကျွန်တော်ဆွေးနွေးမကြည့်ဖြစ်နေပ
ါပြီးခဲ့တဲ့ဇန်နဝါရီလပထမပတ်ကလည်းမတူပီမြို့နယ်မှာစစ်တပ်ကနေလမ်းပြအဖြစ်ခေါ်ဆောင်သွားတဲ့ရွာသား10ဦးဟာတပ်ဖြတ်ခံခဲ့ရတယ်လို့ချင်းလူခွင့်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်တမ်းမတော်ပြောခွင့်ရကတော့ရွာသားတွေကိုဖမ်းဆီးတပ်ဖြတ်တာမဟုတ်ပဲချင်းကာကွယ်ရေးအဖွဲ့နဲ့တိုက်ပွဲဖြစ်ပွားလို့ကြာဆုံးတဲ့ CDF အဖွဲ့ဝင်တွေလို့ပြောပါတယ်ခင်ဗျာ